ပုံရံမင်းကြီးဖရန်စစ်ပြဲအာရှပစိဖိတ်၄နေတိုင်း၄နိုင်ငံခရီးစဉ်အတွင်းပထမဆုံးနိုင်ငံအဖြစ်အင်ဒိရှားနိုင်ငံကိုဒီကနေ့ပဲရောက်ရှိခဲ့ပါတယ်ခရီးရောက်မဆိုင်အိုးမဲ့အိမ်မဲ့တွေမိဘမဲ့တွေဒုက္ခသည်တွေနဲ့လည်းတွေ့ဆုံတာပ
ါ Free for Myanmar Free for Myanmar
Yes Myanmar ဆို
เป็นปริมาณมาเป็น
เอริเตรีย
อาจารย์ชะสะ9นิดอายุชีวิตဖြစ်တဲ့ပုံဟန်မင်းကြီးဟာဘာသာရေးအချင်းချင်းကြားဆက်ဆံမှုတိုးမြင့်နိုင်မှုအတွက်အစ္စလမ်ဘာသာဝင်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုပထမဆုံးသွားရောက်ခဲ့တာဖြစ်ပြီးတော့ပါပူဝါနယူဂီနီအရှေ့တီမောနဲ့စင်ကာပူနိုင်ငံတို့ကိုလည်းသွားရောက်มาဖြစ်ပါတယ်ဒီခီးစဉ်ဟာ12ရက်တာကြာမြင့်มาပါပုံရံမင်းကြီးကတော့လေရင်စည်းစိမ်အကြဆုံးခရီးတစ်ခုဖြစ်တယ်လို့လေရင်ပေါ်ကစင်စင်ကြမှာပဲသတင်းတောက်တွေကိုပြောပါရယ်ဗုဒ္ဓဦးနေမှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့ပုံရံမင်းကြီးတို့တွေ့ဆုံဖို့ရှိစီစဉ်ထားပါရယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့ဒီခီးစဉ်ဟာသမိုင်းဝင်ခီးစဉ်ဖြစ်ကြောင်းအင်ဒိုနီးရှားနဲ့ဗာတီကန်ကြားမှာငြိမ်းချမ်းရေးနဲ့ညီရင်းအကူဆက်ဆံရေးအတွက်ကတိကဝတ်တွေရှိထားပြီးဖြစ်တယ်လို့ပြောပါရယ်ပုံရံမင်းကြီးဟာဂျာတာပရီနေမှာတော့အစ္စလမ်ဘာသာရေးခေါင်းဆောင်6ဦးနဲ့အရှိတောင်အာရှမှာအကြီးဆုံးဘလီဝစ်ကျောင်းတော်ဖြစ်တဲ့ Istille ဘလီမှာတွေ့ဆုံမှုရှိပါတယ်။အင်ဒိုနီးရှားနိုင်ငံမှာအစ္စလမ်ဘာသာဝင်89ရာခိုင်နှုန်းရှိပြီးတော့ကက်သလစ်ဘာသာဝင်ကတော့3ရာခိုင်နှုန်းနီးပါးသာရှိတဲ့နိုင်ငံဖြစ်သလို Protestant ဗုဒ္ဓဘာသာ Confucian နဲ့ Hindu ဘာသာတို့ကိုပါတရားဝင်ကိုးကွယ်ခွင့်ပေးထားတဲ့နိုင်ငံလည်းဖြစ်ပါတယ်ရှင်။